ကာကွယ်ဆေးထိုးပေးမဲ့သူတွေအနေနဲ့ဆေးကိုဘယ်လိုထားရမလဲဆိုတာနဲ့ဆေးထိုးနည်းတွေကိုပြတ်တာပေးသလိုကာကွယ်ဆေးထိုးနိုင်ရေးအစမ်းလေးချက်မှုမှာကျန်းမာရေးဝန်ထမ်းတွေတရုတ်ပြပါဝင်ခဲ့ကြပါတယ်။ကာကွယ်ဆေးတစ်ခုကိုအသုံးပြုခွင့်ပေးတာနဲ့အချိန်တိုအတွင်းဆေးထိုးနှံနိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်။ AstraZeneca, Pfizer and BioNTech နဲ့အိန္ဒိယပြည်တွင်းတို့ Bharat Biotech တို့ကကာကွယ်ဆေးသုံးမျိုးကိုအရေးပေါ်သုံးခွင့်ပြုချက်အတွက်ဆေးဝါးဆိုင်ရာကြီးကြပ်သူတွေကသုံးသပ်နေကြပါတယ်။ AstraZeneca ကာကွယ်ဆေးကအသုံးပြုခွင့်ရမယ်လို့ခန့်မှန်းတဲ့အကြောင်း Serum Institute of India ရဲ့အမှုဆောင်အရာရှိချုပ် Ada Poonawala ကပြောဆိုထားပါတယ်ရှင်။ဘင်္ဂလားပင်လယ်အော်အတွင်းကမြင်းနုကျွန်းဘာဆန်းချားကိုရိုဟင်ဂျာဒုက္ခသည် 1,804 ဦးအင်္ဂါနေ့ကထပ်မံရောက်ရှိသွားပါပြီ။ကောက်ဆက်ပစာဒုက္ခသည်စခန်းတွေကနေရိုဟင်ဂျာဒုက္ခသည်တွေကိုဘာဆန်ချာကျွန်းကိုဒုတိယအကြိမ်ပို့ဆောင်မှုလည်းဖြစ်ပါတယ်။ပထမဆုံးအကြိမ်ဖြစ်တဲ့ဒီဇင်ဘာလအစောပိုင်းကဒုက္ခသည်1600ကျော်ပို့ဆောင်ပြီး24ရက်အကြာမှာအခုဒုတိယအကြိမ်ထပ်မံပို့ဆောင်တာဖြစ်ပါတယ်။ဘာဆန်ချာကိုရွှေ့ပြောင်းသူရိုဟင်ဂျာဒုက္ခသည်ရှာဖီအလန်ကတော့အရင်ကနေခဲ့တဲ့စက္ကန့်မှာကလူတွေများလွန်တာကြောင့်နေရသွားရခက်ခဲလွန်းကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရွှေ့ပြောင်းဖို့နေရာစီစဉ်ပေးတာကြောင့်ပဲရွှေ့ပြောင်းဖို့ဆုံးဖြတ်တာလို့ပြောပြသွားတာပါကုလသမဂ္ဂနဲ့နိုင်ငံတကာအခွင့်အရေးအဖွဲ့တွေကတော့ရိုဟင်ဂျာတွေကိုဗာဆန်ချကျွန်းကိုပို့ဆောင်မှုအပေါ်ရှုတ်ချထားတာပါရိုဟင်ဂျာဒုက္ခသည်စက္ကန့်မှာနေနေတဲ့ဥကြုံမြင့်က VOE ရဲ့ရိုဟင်ဂျာ Lifeline အစီအစဉ်မှာပြောဆိုထားမှာတော့အခုကျွန်းကိုရွှေ့ပြောင်းတာမှာတဦးတယောက်ကိုမှအတင်းအဓမ္မပြောင်းရွှေ့ခိုင်းတာမတွေ့ရဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဘာဆန်းချကိုပို့တာထက်နေရရင်ကိုပြန်နိုင်ရေးစီစဉ်တာကပိုပြီးတော့ကောင်းမယ်လို့ယူဆကြောင်းပြောသွားပါတယ်။2019ခုနှစ်ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ဒုက္ခတွေတွေကိုပြန်လက်ခံမယ်လို့မြန်မာဘက်ကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတော့လက်မခံပါဘူးရှင်။